ဟုတ်ကဲ့မဆုမွန်ကြီးအခုထောင်ထောင်နှစ်နှစ်ကြာခံနေရတဲ့ Eco Vision ဂျာနယ်သတင်းတောက်မအိတ်ခိုင်ဦးကိုပေးရခဲ့တဲ့ကင်ဂျီနာဂါဤစုကိုမအိတ်ခိုင်ဦးရဲ့ကိုစားလက်ခံရယူခဲ့ရတဲ့အခါမှာစိတ်ထဲမှာဖြစ်မိတာလေးပြန်ပြီးတော့ဝင်မြောက်ပါဦးခင်ဗျာ
ကျွန်မအနေနဲ့ကမအိတ်ခိုင်ဦးကိုစားသူ့လက်ခံပြီးတော့ရယူရတဲ့အခါမှာအများကြီးခုန်ယူတယ်ဗျဒီလိုမျိုးဒီဂျပန်သတင်းဌာနတစ်ခုကနေပြီးတော့အတိအမှတ်ပြုတ်ပြီးတော့သူ့ကိုစုချင်းမြင့်တဲ့အတွက်လည်းသူ့ရဲ့ကိုစားအများကြီးပဲခုန်ယူပါတယ်နောက်တစ်ခုကတော့စိတ်မကောင်းဖြစ်မိတာပေါ့နော်။ဘာဖြစ်လို့လဲဆိုတော့သူ့ရဲ့ကိုစားကျမတို့ကနေဒီမှာသူ့ကိုအခမ်းအနားလုပ်ပြီးတော့ဒီစုကိုလက်ခံပြီးရယူနေတဲ့အချိန်မှာမိန်ခိုင်ကအခုလက်ရှိသူကဗမာပြည်ထဲကထောင်ထဲမှာနိုင်ငံတော်ကိုအတရေဖျက်ဆီးမှုလို့ဒီနိုင်ငံတော်အေးဇန်တာရရေးကိုဖျက်ဆီးအောင်လုပ်တဲ့အမှုစသဖြင့်ပေါ့သူ့ကိုမျိုးစုံသူ့ကိုဆွဆွဲပြီးတော့မှသူ့ကိုဒီလိုမျိုးအကျဉ်းချထားတဲ့အချိန်ဖြစ်နေတဲ့အတွက်ကြောင့်မို့လို့သူကဒီစုရတယ်မရဘူးဆိုတာကိုသူကိုယ်တိုင်သိချင်လဲသိမယ်မသိချင်လဲမသိဘူးပေါ့နော်အဲ့တကြောင့်မလို့ကျမစိတ်ထဲမှာသူ့ရဲ့အတွက်တော့စိတ်မကောင်းဖြစ်မိပါတယ်ဂုံလဲဂုံယူမိတယ်စိတ်လဲစိတ်မကောင်းဖြစ်မိတယ်ပေါ့နော်အခုအချိန်မှာဆိုလို့ရှိရင်တော့သူ့ရဲ့မိသားစုကတဆင်ဖြစ်စီသူ့ကိုဒီတွေ့ခွင့်ရတဲ့လူအဖြစ်စီသူ့ကိုရတယ်ဆိုတာသိရင်တော့သူလဲဝမ်းသာနေလိုက်မယ်လို့စိတ်မှာထင်ပါတယ်ဒါပေမဲ့သူဒီသူ့ကိုရဖို့အတွက်တော့သူဒီအလုပ်ကိုလုပ်ခဲ့တာမဟုတ်ဘူးဆိုတာကိုတော့ဒါလူငယ်သတင်းသမားအချင်းချင်းအနေနဲ့သိပါတယ
်ဟုတ်ကဲ့မအိတ်ခိုင်ဦးနဲ့မဆုမွန်တို့ကဟိုတုန်းကပြည်တွင်းမှာလှုပ်ဖော်ကိုင်ပက်တွေဖြစ်ခဲ့ကြတယ်နော်ဆိုတော့မအိတ်ခိုင်ဦးဟာဘာဖြစ်လို့မြန်မာပြည်မှာသတင်းတော်အလုပ်ကိုရွေးချယ်ခဲ့ရတယ်ဆိုတာမဆုမွန်တို့ကိုပြောပြခဲ့ဖို့ပါတာခင်ဗ
ျမအိတ်ခိုင်ဦးကတကယ်တော့ဥပဒေပညာနဲ့ဒီဒဂုံတက္ကသိုလ်ကနေပြီးတော့သူကပွဲရထားတာပေါ့နော်သူကသူတစ်ဖြင့်သူဒီလူတွေနဲ့ပတ်သက်တဲ့ကိစ္စတွေမှာမျောက်စိတ်ဝင်စားတယ်ထင်ရှားဆုံးအဖြစ်ရကတော့ဒီနာဂစ်မုံတိုင်းပြီးတဲ့အချိန်မှာသူနေတဲ့မြို့ကလည်းကျမတို့ဒဂုံမြို့တစ်ကလည်းဒီနာဂစ်မုံတိုင်းထံအထူးခိုက်ခံရဆုံးဒီနယ်မြေထဲမှာပါတာပေါ့နော်ဒါပေမဲ့အဲ့နာကင်းချစ်ပြီးတဲ့အချိန်မှာမိုင်းခိုင်ဦးကသူအပြင်ကိုလမ်းမပေါ်မှာထွက်ပြီးတော့လူတွေဘာတွေဖြစ်နေလဲသူဘာလိုက်ကူညီပေးနိုင်မလဲပြီးရင်လက်ရှိဘာတွေဖြစ်နေလဲဆိုတဲ့ဟာကိုသူလိုက်ပြီးတော့ရန်ကုန်မြို့ရောတခြားမြို့တစ်တွေမှာသူလိုက်ပြီးတော့တည်ငြိမ်ယူတာမျိုးတွေသူလိုက်မင်းမြန်းတာမျိုးတွေရှိတာပေါ့နော်အဲ့သူနောက်ဆုံးဆိုလို့ရှိရင်ဒီဒုက္ခတဲ့စခန်းတစ်ခုမှာဒီကူညီပေးနေတဲ့နေရာတစ်ခုမှာသူနဲ့သူ့ editor နဲ့သူတို့တွေစုံရတဲ့အခါမှာတဲ့သူကလည်းအဲ့ဒီနေရာမှာရှိနေတာပေါ့နော်တည်ငြိမ်ကိုသူစနေနာနေတဲ့အချိန်ပေါ့သူရဲ့ဒီ Eco Version Channel မှာတော့ဒီတည်ငြိမ်ကထုတ်ဝေခွင့်ရခြင်းရမယ်မရခြင်းမရဘူးဒါပေမဲ့သူကအများနဲ့တည်ငြိမ်နဲ့အဆက်မပြတ်ဖြစ်နေတာပေါ့အဲ့ဒီအချိန်မှာတော့သူအဖမ်းမခံရခင်ကျွန်မထင်တယ်ရပ်ပိုင်းလိုလားဖြစ်နေအဲ့ဒီအချိန်မှာတဲ့သူကတော်တော်ပိန်သွားတယ်လို့ပြောတယ်ရှင်အဲသူ့ရဲ့အဲ့ဒီကအပြောရပါတော့နော်သူကတော်တော်ကိုပိန်သွားတယ်ဒါပေမဲ့သူပိန်သွားတယ်ဆိုတော့သူ့ကိုယ်သူသတိမထားမိဘူးတဲ့ဒါပေမဲ့သူကသူပြောပြတယ်တဲ့အချိန်ကြီးရတာတော်တော်မကောင်းဘူးနော်ဒီနာဂစ်မုံတိုင်းထိတဲ့လူတွေကဒီအစိုးရကသူတို့ချက်ချက်မမတ်မလုပ်ပေးဘူးဆိုတော့သူကတောက်စရာရေရစာနေစရာတဲရစာအထူးသဖြင့်ခလေးတွေမှာအများကြီးထိခိုက်မှုတွေရှိနေတယ်ပေါ့နော်အဲ့အတွက်အများကြီးဒီအစိုးရဘက်ကနေလည်းလုပ်ပေးဖို့တွေလုပ်နေသေးတယ်ကျမတို့သတင်းသမားတွေအနေနဲ့ဒါတွေကိုသူတို့သိအောင်ဘယ်လိုလုပ်ပေးနိုင်လဲမသိဘူးဆိုပြီးတော့သူတကယ်ကိုစိုးရင်တကြီးနဲ့သူပြောနေတဲ့ဟာကိုတဲ့သူတို့နောက်ဆုံးသိခဲ့ရတယ်ပေါ့နော
်ဒါဖြစ်ရင်မအိတ်ခိုင်ဦးဟာလူမှုဝန်ထမ်းစိတ်ရှိတဲ့သတင်းတော့တယောက်လို့ဆိုတယ်နော်ပေါ့နော
်အိတ်ခိုင်ဦးကလေကိုကလေးကလည်းသူ့မှာလူမှုရေးစိတ်ဓာတ်အပြည့်ရှိပါတယ်။အခုဒီတည်င်းတောက်လုပ်နေတဲ့အချိန်မှာဟိုပဲသူကဒီစေတနာဝန်ထမ်းအလုပ်ကိုသူလုပ်နေပါတယ်ရှင်။အဲ့ဒီအလုပ်ကဘာလဲဆိုတော့ဒီ HIV AIDS ဆောင်မှုလို့တည်သွားတဲ့မိဘတွေရဲ့ဒီမိဘမဲ့ကလေးလေးတွေကိုစောင့်ရှောက်နေတဲ့ဒီပရဟိတလုပ်ငန်းမှာပေါ့နော်။သူကစေတနာဝန်ထမ်းအနေနဲ့သူကိုယ်တိုင်အင်တိုက်အားတိုက်လုပ်နေတဲ့အလုပ်တစ်ခုလည်းရှိပါတယ်။အဲ့တော့အခုဒီအိမ်ခိုင်ကိုဖမ်းခံလိုက်ရတဲ့အချိန်မှာအဲ့ဒီလုပ်ငန်းတွေကလည်းသူကဥစားပြီးလုပ်တဲ့အတွက်အများကြီးအဲ့ဒီမှာအခက်အခဲတွေဖြစ်နေရဲဆိုတာကိုလည်းကျမတို့သိရပါတယ်
။ဟုတ်ကဲ့သူ့ရဲ့သတင်းတော်စိတ်ဓာတ်ကိုလည်းပြောပြပါဦးခင်ဗျ
။သူအခုဖမ်းခံရတဲ့ကိစ္စကလည်းသူဒီအခုဒီ Nagis မုံတိုင်းဖြစ်တဲ့အချိန်မှာပေါ့နော်။သူရရဲ့အထောက်ပံ့မရတဲ့အတွက်ကြောင့်မို့လို့အဲ့ဒီ Nagis လေးဒုက္ခတွေကဒီ UN ရုံးချိန်မှာဆန္ဒတော်ပြတဲ့ဥစားကိုသူကလိုက်ပြီးတော့တည်ငြိမ်နေနေမှာ UNDP ကရုံးဝင်နှန်းတွေရှေ့မှာပဲသူနေနေကန်ရဲတွေနဲ့ထောက်လိုက်ရေးတွေကဖမ်းပြီးခေါ်သွားတယ်။နောက်ပြီးတော့သူ့မှာဘာမှရှင်းနေလိုက်ခွင့်မရှိဘူး။သူ့ကိုစွဲချက်ပေးပြီးတော့သူ့ကိုထောက်နှစ်နှစ်ချလိုက်တယ်ပေါ့နော်။ဖြစ်မရှိရဲနဲ့သူခံလိုက်ရတဲ့ကိစ္စတစ်ခုဖြစ်တယ်။တင်းလိုက်ပြီးတော့မှတင်းဓာတ်ပုံရိုက်တဲ့အမှုတစ်ခုနဲ့သူ့ကိုသူ့ဟာ23နှစ်ပဲရှိပါသေးတယ်။အခုသူ့ကိုထောက်ချလိုက်တာနှစ်နှစ်ဆိုပေမဲ့လူငယ်တယောက်ရဲ့ဘဝပေါ့နော်။သူကတင်းသမားတယောက်လည်းဖြစ်တဲ့အခါကျတော့သူ့မှာသူ့အများတန်းသူပြောလို့ရှိပါတယ်။ကျမကဒီတင်းစာပညာကိုအများကြီးသိချင်နေတယ်။အများကြီးပို့လို့ချင်နေတယ်။လူတွေသိဖို့လိုအပ်တဲ့အကြောင်းအရာတွေကိုပေါ့နော်။သူ့အနေနဲ့ဒီပြောပြဖို့အတွက်ကိုသူဒီစနစ်တကျဒီသတင်းစာရင်းကားနည်းပညာတွေဟုတ်တယ်။သူပို့ပြီးတော့သူသိနေမှာသေးတယ်လို့သူပြောခဲ့ဘူးတဲ့ဥစ္စာတွေကျမတို့တွေကအများနဲ့ကြားနေရပါတယ်။သူရဲ့စာအုပ်ထဲမှာဆိုလို့ရှိရင်ဒီသတင်းစာပညာနဲ့ပတ်သက်တဲ့စာအုပ်စာတမ်းတွေရယ်နောက်ပြီးတော့ဒီသတင်းလိုက်တဲ့အနေအမှာအထောက်အကူဖြစ်မဲ့ဟာတွေ သူကအများန်းထည့်ထားပြီးတော့ဒါဘောပဲသူကတဆိုင်ဆိုင်မှတ်မှတ်လှုပ်ချင်တဲ့သဘောမှာရှိပါတယ်ရှင
်ဟုတ်ကဲ့ဒါဖြစ်ရင်မအိတ်ခိုင်ဦးကတရင်သမားဘဝကိုရွေးချယ်လိုက်တာဟာလူတွေကိုကူညီခြင်းစိတ်ကအရင်ခံတယ်လို့ပြောလို့ရနိုင်တယ်ပေါ့နော်
ဟုတ်ကဲ့ပါရှင်။သူကအဓိကတော့ဒီဒုက္ခရောက်နေတဲ့ဗမာပြည်သူတွေအတွက်ကိုသူ့အနေနဲ့ဘယ်လိုမျိုးကူညီပေးနိုင်မလဲ၊ဘယ်လိုမျိုးချီရအောင်လုပ်ပေးနိုင်မလဲဆိုတော့ဝေးကိုရွေးတဲ့အခါမှာတော့သူတည်င်းသမားကပို့ပြီးတော့တည်င်းအချက်အလက်တွေကိုပြည်သူတွေလက်ထဲကိုရောက်အောင်ပို့နိုင်လိုက်မယ်ဆိုတော့ဒီခံယူချက်တစ်ခုနဲ့တည်င်းတော့အလုပ်ကိုသူလုံးဝကိုသူရွေးချယ်လိုက်တာဖြစ်တယ်လို့ကျမတို့ကယုံကြည်ပါတယ်ရှင
်။အခုမှအဲ့ခံယူဆောင်ထဲမှာနေရတဲ့အခြေအနေကိုဘယ်လိုများကြားမိသေးလဲခင်ဗျာ။
ကိုသူထောင်ထဲရောက်နေပြီလေသူစိတ်ဓာတ်ကတော့တော်တော်ပဲခိုင်မာတယ်လို့သူ့ရဲ့မိသားစုဝင်တွေကနေပြီးတော့ပြောတာမျိုးတွေကိုကျွန်တော်တို့ပြန်ကြားရပါတယ်နောက်တစ်ခုကသူ့မိသားစုကိုလည်းသူပြောပါတယ်အဒီဒီသူလောက်ခဲ့တဲ့အလုပ်တစ်ခုကြောင့်မို့လို့သူအခုလိုထောင်ကျနေရတယ်တဲ့အမေတို့သူ့အတွက်ပေါ့နော်ဘာမှမစိုးရိမ်ပါနဲ့သူအမိဘတွေအခုလိုပြင်းထန်နေကြအောင်လဲသူစိတ်မကောင်းဘူးလို့ပြောတယ်ရှင်အဲ့တော့ကျွန်မကဒီစုရတဲ့အတွက်သူ့မိဘတွေကိုစားလဲတော်တော်ပဲဝမ်းသာမိပါတယ်သူတို့သမီးလေးလောက်လိုက်တဲ့အလုပ်တစ်ခုပါပေါ့နော်အချင်းကြီးမဟုတ်ဘူးအတိအမှတ်ပြုခံရတယ်သူသမီးရတာဒီလိုစွန့်လွတ်နေတာခံပြီးတော့ဒီကိုကျိုးမဖက်ခဲနဲ့လောက်ခဲ့တဲ့ဟာတခုကိုလည်းအတိမတ်ပြုတဲ့အဖွဲ့ကြီးကနေအဖွဲ့ကြီးကနေအတိမတ်ပြုပြီးပေးတဲ့အတွက်သူတို့မိဘတွေကလည်းသူတို့ရဲ့ဒီတာသမီးသူရင်သွေးအတွက်အများကြီးကူညီနေလိုက်မယ်ကျေနပ်နေလိုက်မယ်လို့တော့ကျွန်မထင်ပါတယ်